မြန်မာပြည်သူတွေရဲ့လူ့ခွင့်ချိုးဖောက်ခံရမှုတွေကိုကဘာတိအောင်တင်ပြပေးနိုင်ဖို့တာမန်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်နေရာမှာဆက်ထားပေးဖို့အမေရိကန်နယူးယောက်နဲ့ဆန်ဖရန်စစ္စကိုမြို့ကြီးတွေအပြင်ဗြိတိန်နဲ့ကနေဒါနိုင်ငံတွေမှာလည်းမြန်မာနယ်ပွားတွေကစနေနေ့ကတပြိုင်တည်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီကြောင့်ကနေဒါနိုင်ငံကဗန်ကူးဗားမြို့ကတက်ကြွလှုပ်ရှားသူမတ်ဆုစုထွေးကအခုလိုပြောပါတယ်
တမတ်ကြီးဦးကျော်မိုးထွန်းဟာပြည်သူ့အစိုးရကရွေးချယ်တင်မြှောက်ခဲ့သောပြည်သူ့ကိုယ်စားလှယ်တမတ်ကြီးဖြစ်ခြင်းနှင့်အနေနဲ့တော့စစ်အာဏာရှင်တင်းကြီးချိန်ကလေးကပြည်သူလူထုဘက်မှမမမမရက်တည်ပြီးပြည်သူ့အတန်းနဲ့ပြည်သူ့ရဲ့ဆင်းရဲဒုက္ခများကိုပြည်သူ့ကိုယ်စားတမတ်ကြီးဦးကျော်မိုးထွန်းကနိုင်ငံတကာကိုတင်ပြပေးနိုင်တာကြောင့်မလို့ကျမတို့လည်းဦးကျော်မိုးထွန်းကိုဆက်လက်တရှိစိတ်ပြီးတော့ဝမ်းရမ်းထောက်ခံရခြင်းဖြစ်ပါလေရှင်
အမေရိကန်နောက်ချမ်းကဆန်ဖရန်စစ္စကိုမြို့မှာလည်းနာမည်ကျော် Golden Gate တရားကြီးကိုအသွားပြန်ဖြတ်ပြီးမြမအရေးလှုပ်ရှားသူတွေကဆန္ဒထုတ်ဖော်ခဲ့ကြပါတယ်။86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုနယူးယောက်မြို့မှာကျင်းပနေတဲ့အချိန်ထဲမှာပဲကမ္ဘာနိုင်ငံအသီးသီးမှာရှိတဲ့မြမတွေကကုလသမဂ္ဂအတွင်းဆုံးဖြတ်ချက်ချနိုင်မဲ့အရေးကြီးဆွေးနွေးပွဲတွေမှာပါဥကျော်မိုးထွန်းကိုတက်ရောက်ခွင့်ပေးဖို့အပါအဝင်မြမအရေးလှုပ်ရှားတောင်းဆိုနေကြတာဖြစ်ပါတယ်များ။